မရိကန်ပြည်ထောင်စုမှာရှင်းနေတဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲတွေလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့အတက်ကန်ဒီမိုကရက်တစ်ပါတီကသမ္မတလောင်းဖြစ်ရှင်ပြိုင်မဲ့သူတွေထဲမှာရှည်တဲ့ရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့မနေ့တုန်းကအိုင်အိုဝါပြည်နယ်မှာအပြိုင်ဆိုင်စီယိုဆင်ခဲ့ကြပါတယ်။အမေရိကန်နိုင်ငံရေးမှာအရေးပါတဲ့ပြည်နယ်တစ်ခုမှာစီယိုထွက်ခဲ့ကြတဲ့အတွက်လည်းရပောင်း900လောက်သားကျန်တော့တဲ့ရွေးကောက်ပွဲမှာထိတိုက်တွေ့မဲ့အကျိုးမြင်ဝင်တစ်ခုဖြစ်နေလဲတွေ့မြင်ခဲ့ကြရတာပါ။ဒုသမ္မတဟောင်းဘိုင်ဒန်ကတော့သမ္မတထရန့်အမေရိကန်အတွက်ကြီးမားတဲ့ချင်းချမှုတရားဖြစ်နေအော်တိုမော်မျိုးကစီယိုခီးစင်မှာပြောဆိုတော့ပါတယ်။ကမ္ဘာမှာအာဏာရှင်တွေဖြစ်ကြတဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်းရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့သမ္မတထရန့်တရင်တနည်းဆက်ဆံနေတာတွေကိုလည်းမောင့်ပလက်ဆန့်မျိုးကဝက်စလီယန်တက်တူမှာနောက်ပိုင်းပြောကြားတဲ့မင်းကောမှာဒုသမ္မတအောင်ကထက်သွင်းပြောဆိုသွားတာပါ။ဒေဗင်ပေါ့မျိုးမှာတတိယချင်းပြောဆိုရမှာလဲဒီမိုကရေစီစနစ်ရဲ့ထိန်းကိုတွေကိုဖြိုဖျက်နေတဲ့သူဖြစ်နေသမ္မတထရန့်ကိုဝေဖန်သွားပါတယ်။သမ္မတထရန့်ကတော့အိုင်အိုဝါပြည်နယ်ကိုစီယိုခီအတွက်အင်ပီရောကမထွက်ခွာခင်မှာပဲသမ္မတအဖြစ်တာဝန်ယူရမယ့်အချိန်မှာအသက်88နှစ်ပြည့်မဲ့ဒုသမ္မတအောင်အနေနဲ့စိတ်ပိုင်းရုပ်ပိုင်းအရဆွမ်းဆောင်နိုင်စွမ်းရှိမရှိမေးခွန်းထုတ်ခဲ့တာပါ။ဒါပေမဲ့လည်းတောက်ချန်နေကပဲအသက်83နှစ်ပြည့်တဲ့သမ္မတထရန့်ပေါ်မှာလဲဝေဖန်သူတွေကအလားတူမေးခွန်းထုတ်နေကြတာဖြစ်ပါတယ်။